ဟုတ်ကဲ့ပါရှင်မိထီလာမျိုးကပြိပခါကြောင့်အိုမဲ့အိမ်မဲ့ဖြစ်သွားတဲ့အတွက်ဒုက္ခသည်စခန်း၅ခုမှာနေထိုင်ကြတယ်ဒုက္ခသည်3000ကျော်တဲ့ကပိုင်ဆိုင်မှုအထောက်အထားအပြည့်စုံပြနိုင်တယ်အိမ်နောင်စုပေါင်း350ကိုမန္တလေးတိုင်းဆွေရအဖွဲ့နဲ့ရပ်ဘတ်လူမှုဖွဲ့စည်းတွေကဩဂုတ်လ19ရက်နေ့မှာကိုရိုင်းမဲနိုင်စနစ်နဲ့နေရာစတင်ချပေးလိုက်တာဖြစ်ပါတယ်ဒုက္ခသည်စခန်းမှာနေထိုင်ကြတဲ့သူတွေဟာပရိပခမဖြစ်ပွားခင်ကချမ်းရည်သာယာရက်ွက်နဲ့သီးမင်္ဂလာရက်ွက်တို့မှာနေထိုင်ခဲ့ကြတာဖြစ်ပြီးအဲ့ဒီအထက်ကချမ်းရည်သာယာရက်ွက်မှာနေထိုင်ခဲ့တဲ့သူတွေကိုနေရာချပေးလိုက်တာဖြစ်ပါတယ်။အိုးအိမ်ပိုင်ဆိုင်မှုထောက်ထားမပြည့်စုံကြတဲ့သူတွေကိုလည်းစီစစ်ပြီးနေရာချထားပေးမှာဖြစ်တယ်လို့အိုးအိမ်မဲ့ဒုက္ခသည်များပြန်လည်နေရာချထားပေးရဖွဲ့နဲ့အတူကူညီဆောင်ရွက်ပေးနေတဲ့မိထီလာမျိုး88ကျောင်းသားဟောင်းများအဖွဲ့ချုပ်ကဦးတီမော်စုကပြောပါတယ်။
တချို့ကကျူးကျော်ရှိတယ်ဗျာတချို့ကပိုင်ဆိုင်မှုတွေမှာခိုင်မာမှုတွေမရှိဘူးဗျာအိမ်ငါးတွေရှိတယ်ဗျာအခုလက်ရှိချပေးထားတဲ့အဖွဲ့တွေကတော့လက်ထဲမှာပေါ့ဗျာဂေယန်ဆိုဂေယန်ရှိတယ်ဗျာမြေပေးမိတ်ဆိုမြေပေးမိတ်အတိအကျရှိတယ်ဗျာရှိတဲ့ဥစ္စာလေးတွေကိုမှလုပ်ပေးထားတာပေါ့နော်ပိုင်ဆိုင်မှုအပြည့်အဝပြည့်စုံတဲ့လူကိုလုံချင်းလေးတွေကျွန်တော်တို့မဲနိုင်ပြီးချပေးတာခင်ဗျာဒုတိယဦးစားပေးအနေနဲ့ကတော့အိမ်ငါးတို့စီစစ်ပြီးနေရာချထားပြီးပေးမှာပါအကုန်လုံးဒီအနာပိုင်အဖွဲ့စည်းရောရပ်ဘက်အဖွဲ့စည်းတွေရောအကုန်လုံးညီနိုင်ဆောင်ရွက်ပြီးနစ်နာမှုမရှိအောင်ဆောင်ရွက်ပေးနေတာပါခင်ဗျာ
ချမ်းရည်သာယာရက်ကွက်မှာအခုနေရာချပေးလိုက်တဲ့လုံချင်းတိုက်တွေဟာအလျား28ပြီးအနံပေ30ရှိတယ်လို့သိရပါတယ်။ကြန့်ရှိနေသေးတဲ့အင်နာစုပေါင်း350ဝန်းကျင်အတွက်ကိုလည်းစက်တင်ဘာလမကုန်ခင်နေရာအပြီးချပေးနိုင်အောင်စီစဉ်နေကြပါတယ်။အခုချပေးလိုက်တဲ့လုံချင်းတိုက်တွေမှာလျှက်စစ်မီနဲ့တောက်သုံးရည်မရတဲ့ခက်ခဲတွေရှိနေတယ်လို့နေထိုင်ဖို့လက်ရှိနေရာရထားတဲ့မလာအီကပြောပါတယ်။
နေရတာတော့စမဲနိုင်ပြီးမှကိုနံပါတ်နဲ့ကိုရတာပါရှင်နေရတာတော့စင်ပြေပါလေချိုးရည်တဲ့သူတို့လွတ်တဲ့ချိန်မှရတာပါရှင်တောက်ရကြတော့ခုတော့ဘယ်မှခက်ဆရာလည်းမရှိတော့ကဲစေးစကန်းနဲ့တော့တော့ပြိုက်ရီကိုခတ်ပါလေရှင
်တိရိမင်္ဂလာရက်ကွက်မှာနေထိုင်ခဲ့ကြတဲ့သူတွေကိုတော့အဲ့ဒီရက်ကွက်မှာပဲမြေနေရာပြန်လည်ချပေးတာဖြစ်ပါတယ်ဒါကြောင့်ငွေကြေးမတက်နိုင်ကြတဲ့သူတွေကိုမန္တလေးမွတ်စလင်လူမှုကူညီရေးအဖွဲ့ကနေအိမ်ဆောက်လုပ်ဖို့အတွက်ကူညီပေးတယ်လို့မိထီလာမျိုးကတရားလွတ်တော်ရှင်နေဦးအောင်သိန်းကပြောပါတယ်
ချိုင်းမှာကမဲနိုင်ပြီးတော့28ပေ30ကျဲဝန်းရှိတဲ့တစားတိုင်လေးတွေဖြာပြီးတာစီရီမင်္ဂလာရက်ွက်ကြီးကတော့ရေကွက်တီပြန်ရတယ်ဒီကုံမရသေးဘူးဗုဒ္ဓဘာသာ60လောက်မွတ်စလင်40ကျော်လောက်နဲ့เนาะတရားပါဝင်ကြီးလောက်ပဲအကွက်တီကိုဖြာပြီးเนาะအိမ်နောက်စု400လောက်ကျန်သေးတယ်တန်းနိုင်တဲ့လူတွေကကော့ကိုစောက်ကြတယ်အခက်ခဲရှိတဲ့လူတွေကိုကျွန်တော်မန္တလေးမွတ်စလင်လူမှုကူညီရေးအဖွဲ့ကနေပြီးတော့လာစောက်ပေးနေတယ်
နေထိုင်စရာလုံချင်းတိုက်ရကြတဲ့သူတွေရောမြေခွက်ရရှိတဲ့သူတွေဟာအခုလိုရရှိထားတဲ့အပေါ်မှာပိုင်ဆိုင်မှုအထောက်အထားတွေမရှိကြသေးပါဘူး။ဒါကြောင့်ပိုင်ဆိုင်မှုခိုင်မာစေဖို့အတွက်ဒီနှစ်မကုန်ခင်မှာမြေခရံတွေအပြီးချပေးဖို့စီစဉ်မှာဖြစ်တယ်လို့မြန်မာမွတ်စလင်ရောင်နဲ့ဗလီမီသားစုလူရှင်များတာဝန်ခံဦးခင်နန်းကပြောပါတယ်။
ပိုင်ဆိုင်မှုကတော့အားလုံးဒီဟာတွေပြီးပြီဆိုရင်တို့မြေစည်ရင်းမှာတို့နံပါတ်ပေါက်တွေရှိတယ်လေအခုနံပါတ်နဲ့အိမ်နံပါတ်နဲ့ချပြီးတာတွေကိုအားလုံးမဟာကမှာလည်းစည်ရင်းရှိတယ်မြေစည်ရင်းမှာလည်းစည်ရင်းရှိတယ်မြေစည်ရင်းဦးပြီးမှုကလည်းတခြားရေးတယ်လေအဲ့ဒီဟာတွေနဲ့တို့ခရံရှောက်အောင်ပါလေတို့ကမြေဝေးမင်းနဲ့တခါလည်းပေးပါလေတို့ကလောလောဆယ်တော့3နှစ်4နှစ်5နှစ်အလို့အတွင်းမှာရောင်းချခြင်းပေါင်နှံခြင်းပါညာမလုပ်အောင်ပေါ့နော်သူပြောထားတာပေါ့
အခုလက်ရှိမိထီလာမျိုးကဒုက္ခသည်စခန်း၅ခုမှာဒုက္ခသည်3000လောက်ကျန်ရှိနေသေးတယ်လို့သိရပါတယ်ရှင်